ထိုင်းမြန်မာနှစ်ဖက်သဘောတူစာကြုံလွှာနဲ့မြန်မာအလုံသမား2000နီးပါးဟာအခု၂ရက်အတွင်းမှာပဲမြောက်ရီမဲဆောက်ချစ်ကြီးရေတံတားအမှတ်1ကနေထိုင်းနိုင်ငံတွင်ရောက်ရှိသွားပြီလို့အလုံသမားရေးရအဖွဲ့အစည်းတွေကပြောပါတယ်။ထိုင်းနိုင်ငံတွင်လုံသားလိုအပ်ချက်ရှိနေတာနဲ့အတူဖြေလျှော့မှုနဲ့မြန်မာအလုံသမားတွေကိုတရားဝင်လက်ခံနေတာပါ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်စုမုံပြောပြပေးပါရှင်။
မနေ့ဇွန်လ29ရက်နေ့နဲ့ဒီကနေ့ဇွန်လ30ရက်နေ့နှစ်ရက်အတွင်းမှာပဲမြောက်ရီနယ်ဇက်ကနေတဆင်ထိုင်းနိုင်ငံဘက်ကိုသွားတဲ့မြမ MOU လုံသားဥယေက2000နီးပါးလောက်ရှိနေပြီလို့မြမလုံခြုံရေးရှာဖွေရေးအေဂျင်စီတချို့က VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမြမအလုံသမားတန်ရာရှိဥပြည့်ဖြိုးအောင်ကတော့အခုဆိုရင်တရက်ကိုမြမလုံသား800ကျော်လောက်ထိုင်းဘက်ကိုဝင်နေကြောင်း VOA ကိုပြောပြပါတယ
်။800ကျော်放下呀今年的情况我们一样的到了一点八的那我
ပြီးခဲ့တဲ့2020ခုနှစ်ဧပြီလနောက်ပိုင်းမှာတော့ကိုဗစ် -19 ကပ်ရောဂါကြောင့်ထိုင်းနိုင်ငံကနေမြန်မာအလုံသမားတသိန်းလောက်နေရပ်ပြန်လာကြပါတယ်။နှစ်နှစ်နီးပါးလောက်နှစ်နိုင်ငံကြားမှာ MOU လုပ်သားကိစ္စတွေရပ်နားခဲ့ရပါတယ်။စစ်ကောင်စီက2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးနဲ့အထွေထွေလူမှုအကျပ်တဲတွေကြောင့်မြန်မာနိုင်ငံနဲ့နီးစပ်တဲ့ထိုင်းနိုင်ငံဘက်ခြမ်းကိုပဲပြန်သွားကြဖို့ကြိုးပမ်းလာကြတာပါ။2022ခုနှစ်မေလ10ရက်နေ့မှာတော့မြန်မာဘက်ကနေ MOU လုပ်သား288ယောက်ကိုနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ဆင်လွတ်နိုင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့နှစ်နိုင်ငံကြားမှာဖြေလျှော့မှုတွေလှုပ်လာပြီးတော့လုပ်သားဆင်လွတ်လာတာလည်းပုံမြန်လာတယ်လို့ကရင်ပြည်နယ်ဖအံမျိုးကအလုတ်ကန်ရှာဖွေရေးအေဂျင်စီတစ်ခုက VOA ကိုပြောပါတယ
်။ဟုတ်ပါ။ဒီကတော့ကျွန်တော်လူငယ်များပါတယ်။အဲ့ဒီတိုက်တာကဘာခုန်ပြီးတော့ပုံသွားနေကြပါလား။ပုံသွားကပြန်လာတာဟုတ်ဒီဘက်ကြီးကြတယ်ဆေလွတ်တယ်လဲသတ်ပြီးပါမဒီဘက်ဆက်ကြုတ်ကြတာတနည်းရှိရတဲ့ဆောက်ကြဝင်ကြပါလိမ့်။ဇာပေါ်မှာလည်းအဲ့လိုဆက်ကြုတ်တာရှိတယ်ရှေ့အောင်တော့မှရှိမှာပေါ့
မြမအလုံသမားရေးဌာနရဲ့စည်ရင်းနေအရာဆိုရင်တော့မေလဒုတိယဘက်ကနေဂျွန်လကုန်ဒီထိုင်းနိုင်ငံဘက်ခြမ်းကိုတွားရောက်အလုံလုတ်ကိုင်းနေမြမ MOU လုံသားက15,000ဝန်းကျင်မှာရှိနေပါတယ်။ထိုင်းဆိုရကတော့ကိုဗစ်ကြောင့်ထိခိုက်သွားတဲ့သူတို့ရဲ့လုံသားရင်းမြစ်နေရာတွေမှာမြမလုံသားအများအပြားကိုခန့်ထားဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါကြောင့်လည်းပြည်ဝင်ခွင့်ကန့်သက်ချက်တချို့ကိုပယ်ဖြတ်လိုက်ပြီးတော့မြမနိုင်ငံသားတွေကိုကန့်သက်ထားတဲ့ထိုင်းနိုင်ငံတွင်နေမြေဖြတ်ကျော်သွားလာခွင့်ကိုလည်းဂျွန်လ23ရက်နေ့မှာထိုင်းအစိုးရကဖြေလျှော့ပေးခဲ့ပါတယ်။ထိုင်းနိုင်ငံအပြင်တခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်၊ဘရူနိုင်း၊စင်ကာပူ၊မလေးရှားနိုင်ငံတွေမှာလည်းမြမအလုံသမားတွေအများအပြားကိုခေါ်ယူဖို့ကန့်လန့်ထားကြပါတယ်ရှင်။